Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် February လ24ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1505ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာယူကရိန်းကျူးကျော်မှုအတွက်ယူကရိန်းပေါ်မှာကျူးကျော်မှုအတွက်အမေရိကန်လွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်လိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာကန့်ကွက်မှုပယ်ချဖို့ ICJ ကိုဂမ်ဘီယာနိုင်ငံရှောက်ထားချက်အပေါ်မှာသုံးသပ်ချက်ကိုလည်းတင်ပြမှာပါအဲ့ဒီနောက်မှာတော့
ကျွန်တော်တို့ဒီဘက်မှာကအများဆုံးပို့ကုန်ဖြစ်တဲ့ဒီကျက်တွန်းကတပတ်နိုင်ငံမှာယူတဲ့ပိုင်းကျတော့တယ်ဒါကျက်တွန်းကျတော့တဲ့အတွက်ဒါပို့ရတဲ့ပစ္စည်းတွေကတော်တော်လေးကျတင်တော့တယ်ပုံပြမှုပမာဏကျတင်တော့တဲ့အနေအထားရှိပါတယ
်ဒါကတော့ရခိုင်နယ်စပ်ဂိတ်တွေမှာပို့ကုန်မရှိသလောက်နှဲပါနေတဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်ဖက်ပွန်ခရိုင်မှာတိုက်ပွဲတွေအတွင်းဒေသခံတချို့ထိခိုက်သေဆုံးခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ဥကျော်စန္တာရဲ့မြမအရေးသုံးသက်ချက်ကစားကနာလူထုနဲ့ကျမကြီးစတဲ့အပတ်စဉ်ကနာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင
် Great Wall ရုရှားကစီးရီးယားဘီယားပင်းနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကနေတဘာဝတန်းငွေတင်ပို့မဲ့ Nord Stream 2 Pipeline စီမံကိန်းအပေါ်ပိတ်ဆို့တန်းခိုက်အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ပိုင်လန်းစီမံကိန်းလုပ်ကန်နေတဲ့ကုမ္ပဏီနဲ့အမှုဆောင်အရာရှိတွေအပေါ်အရေးယူတန်ခတ်လိုက်ကြောင်းဗုဒ္ဓဟူးနေ့မှာပဲသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေကိုတော့ဗုဒ္ဓဟူးနေ့မှာပဲယူကရိန်းအစိုးရကကြိုဆိုလိုက်ပါတယ်ရုရှားနဲ့တင်းမာမှုတွေကြီးထွားလာနေတာကြောင့်ယူကရိန်းကလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူကာအရေးပေါ်အခြေအနေကြေညာထားပါတယ်ဗြိတိန်ကနေဒါဥရောပသမ္မတကဂျာမနီစတဲ့နိုင်ငံတွေကလည်းအင်ကာနေမှာတန်ခတ်ပိတ်ဆို့မှုတွေအသေးသေးချမှတ်ခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့မှာပဲဩစတြေးလျနိုင်ငံကရုရှားလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပိတ်ဆို့အရေးယူခဲ့သလိုဂျပန်နိုင်ငံကလည်းရုရှားတာဝန်ရှိသူတချို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးဗန္နာရေးအရာကန့်သတ်ရေးယူတဲ့အစီအစဉ်တွေကိုလည်းကျင်းပလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုံနက်နဲ့လူဟန့်စ်ဒေသတွေကိုကျူးကျော်သိမ်းပိုက်တဲ့ရုရှားသမ္မတဗလာဒီမာပူတင်လောက်ရဟာဒီမိုကရေစီကိုတိုက်ခိုက်တဲ့လောက်ရအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်
။ It's stunning to see in this day and age a tyrant roll into a country. This is the same tyrant who attacked our democracy.
ဒီနေ့ဒီအချိန်ဒီလိုကြည်ကြီးတဲ့မှာတိုင်းပြည်တပြည်ကိုပြိနေတဲ့အာဏာရှင်ဝင်ရောက်ကျူးကျော်တာကိုမြင်ရတာဟာမယုံနိုင်လောက်စရာပါပဲ2016ခုနှစ်တုန်းကအမေရိကန်ဒီမိုကရေစီကိုတိုက်ခိုက်ခဲ့တာလေဒီအာဏာရှင်ပါပဲလို့ရုရှားသမ္မတပူတင်ကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တာကိုရည်ညွှန်းပြီးဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုခဲ့ပါတယ်နန်စီပလိုစီနဲ့ဒီမိုကရက်ထိပ်တန်းလွတ်တော်အမတ်တွေကတော့သမ္မတဘိုင်ဒန်အနေနဲ့ရုရှားကယူကရိန်းကိုကျူးကျော်မဲ့အရေးကိုဟန်တားဖို့ဥရောပကမဟာမိတ်တွေနဲ့ညီညွတ်စွာလှုပ်ဆောင်နေတဲ့အပေါ်ချီးကျူးခဲ့ကြပါတယ်။ဒါပေမဲ့ Republican လွှတ်တော်အမတ်တချို့ကတော့သမ္မတဘိုင်ဒန်လှုပ်ဆောင်မှုတွေဟာထိရောက်မှုအားနည်းပြီးနောက်ကျတယ်လို့ဝေဖန်တာတွေရှိပါတယ်။ပိတ်ဆို့တန်ခတ်မှုတွေဟာသမ္မတပူတင်ယူကရိန်းကိုကျူးကျော်ပြီးမှလှုပ်ရမှာမဟုတ်ဘဲမကျူးကျော်ခင်လှုပ်ရမှာဖြစ်ကြောင်းနဲ့ချမှတ်ခဲ့တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေဟာဒီချက်ပြင်းထန်တဲ့လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင် Republican အမတ် Ben Sass ကလည်းမကြသေးခင်ကပြောဆိုခဲ့ပါတယ်။ Ukraine အရှေ့ဘက်ကခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကို Russia သမ္မတ Vladimir Putin ကအသိမှတ်ပြုလိုက်ပြီးငြိမ်းချမ်းရေးထိန်းသိမ်းဖို့ဆိုက Russia တပ်တွေဆစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ထိရောက်ပြင်းထန်တဲ့ပိတ်ဆို့တန်ခတ်မှုတွေချမှတ်ဖို့ EU ဥရောပသမ္မတကိုတိုက်တွန်းမှုတွေထွက်ပေါ်နေပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့မျှော်လင့်ကြောင်းယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဂျာမနီက Nord Stream 2ကို လုပ်ငန်းလုံဆောင်ခွင့်ထုတ်ပေးဖို့ရပ်ဆိုင်းလိုက်တာဟာအရေးပါတဲ့လုပ်ရဖြစ်ပြီးဒါကိုပြန်လည်ခွင့်မပြုဖို့တမရဇီလင်စကီကပြောဆိုပါတယ်။ဥရောပတမကကတော့နိုင်ငံတကာဥပဒေချုပ်ပေါက်ပြီးယူကရိန်းရဲ့အကြုတ်အားအာဏာကိုထိပါစေဖို့မဲပေးခဲ့တဲ့ရုရှားလွှတ်တော်အမတ်352ဦးအပါအဝင်အခြားလူပုဂ္ဂိုလ်28ယောက်နဲ့ကုမ္ပဏီတွေကိုဒဏ်ခတ်ရေးယူသွားဖို့သဘောတူခဲ့တယ်လို့ဥရောပတမကနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ရုရှားက3လေးရှိတယ်လို့အမေရိကန်ကပြောဆိုထားတဲ့ကွန်ပျူတာအင်တာနက်စနစ်တွေကိုဖောက်ထွင်းဝင်ရောက်နိုင်တဲ့မဲလ်ဝဲယားအသစ်နဲ့တိုက်ခိုက်မှုတွေရှိလာနိုင်ကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကဘောက်ဒူးနေ့မှာတတိပေးလိုက်ပါတယ်။ယူကရိန်းရှေ့ဘက်ခြမ်းကခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကိုရုရှားတပ်တွေဝင်ရောက်ခဲ့ပြီးနောက်ထပ်ကျူးကျော်မှုတွေဖြစ်လာမှာကိုစိုးရိမ်နေချိန်မှာပဲယူကရိန်းကိုအားနည်းသွားအောင်စိုက်ဘာတိုက်ခိုက်မှုတွေလုပ်နိုင်တဲ့သတိပေးချက်တွေထွက်ပေါ်နေတာပါရုရှားစစ်ထောက်လိုင်းရဲ့လက်အောက်ခံတပ်ဖွဲ့လို့ဆိုကြတဲ့ Sandworm နဲ့ Voodoo Bear အဖွဲ့က၃လရှိတဲ့ Cyclo-Blink Malware စနစ်ရဲ့အန္တရာယ်နဲ့ပတ်သက်ပြီး American Internet Cyber လုံခြုံရေးဌာနကအကြံပြုချက်အဖြစ်ထုတ်ပြန်လိုက်တာပါယူကရိန်းအစိုးရကတော့ရုရှားကနောက်ထပ်စိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဗန်တချို့နိုင်ငံသားရေးဝန်ကြီးဌာနလုံခြုံရေးဌာနအပြင်လွှတ်တော် website တွေဗုဒ္ဓနေ့ကဒေသစံတော်ချိန်ညနေ၄နာရီလောက်မှတုံးမရတော့ပဲဖြစ်ခဲ့ရတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်
ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါနယ်သာလန်နိုင်ငံတဟိတ်မြို့နိုင်ငံတကာတရားရုံး ICJ မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးအောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ဗုဒ္ဓဦးနေကဆက်လက်ကြားနာရမှာမြန်မာနိုင်ငံဘက်ကတင်ပြချက်ကိုလက်မခံဖို့တရားလိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကပြောလိုက်ပါတယ
် It is why this court must reject Myanmar's meritless preliminary objections
မြန်မာနိုင်ငံရဲ့ခိုင်လုံမှုမရှိတဲ့ကနဦးကန့်ကွက်ချက်ကိုဒီတရားရုံးကပယ်ချပြီးရှေ့ဆက်လှုပ်ဆောင်ရေးဆုံးဖြတ်ချက်ချပေးပါလို့ဂမ်ဘီယာရှေ့နေချုပ်ဒေါ်ရာဂျဲလိုကတရားခွင်မှာလျှောက်လဲရာမှာပြောဆိုသွားတာပါမြန်မာနိုင်ငံကပြီးခဲ့တဲ့ရက်ကလျှောက်လဲရာမှာဂမ်ဘီယာနိုင်ငံဟာအစ္စလာမစ်နိုင်ငံများအဖွဲ့ချုပ် OIC ရဲ့ကိုစားလှုပ်ဆောင်နေတယ်လို့လည်းစွပ်စွဲခဲ့ပါတယ်ဂမ်ဘီယာဘက်ကတော့ OIC အဖွဲ့ဝင်58နိုင်ငံလုံးကတရားဝင်ထောက်ခံခဲ့ပေမဲ့မိမိတို့အနေနဲ့သူတို့ကိုကိုစားပြုလှုပ်ဆောင်နေတာမဟုတ်ဘူးလို့လည်းခြေပခဲ့ပါတယ်ICJ နိုင်ငံတကာတရားရုံးမှာဒီလဖေဖော်ဝါရီလ22ရက်နေ့ကမြန်မာနိုင်ငံဘက်ကအရင်တင်ပြခဲ့ပြီးတဲ့နောက်ဗုဒ္ဓဦးနေကဂမ်ဘီယာနိုင်ငံကတင်ပြခဲ့တာဖြစ်ပါတယ်။အဲဒီနောက်ဖေဖော်ဝါရီလ25ရက်နေ့မှာမြန်မာနိုင်ငံဘက်ကဒုတိယအကြိမ်တင်ပြရမှာဖြစ်ပြီး28ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံကနေပြန်လည်တင်ပြရမှာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရခန်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုဗုဒ္ဓဦးနေကရောက်ရှိသွားပါတယ်တွေ့ဆုံမှုအတွင်းစွိုင်းအင်ဆိုင်ယာပူပေါင်းဆောင်ရွက်ရေးအပါအဝင်နှစ်နိုင်ငံကြားကိစ္စတွေကိုပြန်လည်သုံးသပ်မှာဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်ဝန်ကြီးချုပ်ကိုမော်စကိုလေဆိပ်မှာရုရှားဒုတိယနိုင်ငံကြားရေးဝန်ကြီးအိုင်ဂေါ်မော်ဂူလော့ဖ်ကကြိုဆိုခဲ့တဲ့ပုံကိုလည်းပါကစ္စတန်နိုင်ငံပိုင် PDP ရုံးမြင့်တမ်းကြားကတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ရုရှားယူကရိန်းတင်းမာမှုတွေကြီးထွားနေချိန်မှာရောက်ရှိလာတဲ့ပါကစ္စတန်ဝန်ကြီးချုပ်ကတော့စိတ်လုံရှားစရာအခြေအနေတွေကြားကခီးစဉ်အဖြစ်လေစိတ်မှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရီမင်နိုင်ငံကဟူသီးတပုံတွေကိုငွေကြေးထောက်ပံ့နေတဲ့အဖွဲ့အစည်းတွေကွန်ရက်တွေကိုပိတ်ဆို့အရေးယူတန်ခတ်ကြောင်းအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနကဗုဒ္ဓဦးနေကကြေညာလိုက်ပါတယ်ဟူသီးတပုံတွေကနေရီမင်နိုင်ငံရဲ့အိမ်နီးချင်းရေနံကျွဲဝချမ်းသာတဲ့ပင်လယ်ကွေ့နိုင်ငံတွေကိုအဝေးထိန်ဒရုန်းယာဉ်တွေမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်တဲ့အပေါ်တုံ့ပြန်အရေးယူလိုက်တာပါဒါပေမဲ့လည်းဆော်ဒီအာရေဗျနဲ့ UAE အာရဗ်စော်ဘားများပြည်ထောင်စုတို့ကသမ္မတဂျိုးဘိုင်တင်စီကိုတောင်းဆိုထားသလောက်တော့ဒဏ်ခတ်မှုတွေဟာပြင်းထန်မှုမရှိပါဘူးအခုအရေးယူမှုထဲမှာဟူသီးတပုံတွေကိုထောက်ပံ့နေတဲ့ငွေကြေးအုပ်စုတွေအရှေ့အလယ်ပိုင်းအာရှနဲ့အာဖရိကဒေသတွေက ရေနံနဲ့ကုန်ပစ္စည်းတွေကိုမှောင်ကိုတင်သွင်းပေးနေတဲ့သင်းမောကုမ္ပဏီတွေနဲ့တခြားစီးပွားရေးအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူသွားမှာဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာပြီးဝက်သက်ရောဂါကူးစက်မှုတွေဟာလည်းစိုးရိမ်စရာအခြေအနေရောက်လာတာကြောင့်ဆင်းရဲပြီးစစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာပြိုလဲမဲ့အန္တရာယ်ရှိကြောင်းအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်ဝန်ကူးစက်မှုတွေရောကျဖို့အတွက်ကာကွယ်ဆေးတွေကျန်းမာရေးစံသက်စစ်ဆေးကိရိယာတွေအပါအဝင်လိုအပ်နေတာတွေကိုတကဘာလုံးကအကူအညီပေးကြဖို့အပြည်ပြည်ဆိုင်ရာလာချမ်းညီနဲ့အပြည်ပြည်ဆိုင်ရာကြက်ချင်ညီအသင်းဖက်ဒရေးရှင်း IFRC ကိုတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာယောဂါလှိုင်းသိပ်ကအာဖဂန်နစ္စတန်နိုင်ငံကိုပြင်းထန်စွာတိုက်ခိုက်နေပြီးစစ်ဆေးစံသက်မှုတွေလုံလောက်မှုမရှိသလိုစစ်ဆေးစံသက်သူတွေတဲကတဝက်လောက်ဟာလဲယောဂါပိုးရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဖော်ပြချက်ဒီအရစိုးရိမ်စရာကောင်းလောက်အောင်ကူးစက်ပြန့်နှံ့နေကြောင်းဗုဒ္ဓဦးနေကကြေညာချက်မှာဖော်ပြထားပါတယ်။ငွေကြေးမလုံလောက်မှုဝန်တန်းအင်အားမပြည့်မှုတွေဟာအာဖဂန်နစ္စတန်နိုင်ငံမှာကူးစက်ရောဂါတွေမြင့်တက်လာပြီးကျန်းမာရေးစနစ်တစ်ခုလုံးကိုထိခိုက်စေတယ်လို့လည်းပြောပါတယ်ခင်ဗျာ။ Direct from Washington The Voice
of America The OA ကုဇုံမိုးကြောင့်နဲ့ကိုခင်မောင်ဆိုမီနုကကြာတာပတင်းနေနေတဲ့ခင်ဒီ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ကျမတို့သုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်မနေ့ဖေဖော်ဝါရီလ22ရက်နေ့က Netherlands နိုင်ငံ The Hague မြို့နိုင်ငံတကာတရားရုံးမှာပြုလုပ်သွားတဲ့ Gambia နဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲမှာဒုတိယနေ့အဖြစ်ဒီမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှု genocide ကျူးလွန်နေဆိုတဲ့ကိစ္စကိုဂမ်ဘီယာနိုင်ငံကရှောက်ထားဆွဲဆိုနိုင်ကြောင်း ICJ အနေနဲ့လည်းကြားနာစစ်ဆေးနိုင်ကြောင်းဥပဒေအကိုးအကားတွေနဲ့ဂမ်ဘီယာဘက်ကခြေပလျှောက်လဲသွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စံသာရုကမေးမြန်းတင်ပြမှာပ
ါဦးတန်းလွင်ထွန်းခင်ဗျာ ICJ နိုင်ငံကတရားဥပဒေမှာကမ်ဘီယာ versus မြန်မာကမ်ဘီယာနဲ့မြန်မာဖြစ်တဲ့အမှုကိုဒုတိယအကြိမ်ကြားနာပွဲပြုလုပ်နေပါတယ်။မနေ့က February 22ရက်နေ့မှာဒုတိယအကြိမ်ကြားနာပွဲရဲ့ဒုတိယနေ့အဖြစ်နဲ့ကြားနာခဲ့ပါတယ်။အဲဒီမှာကမ်ဘီယာနိုင်ငံကပြန်လည်ပြီးတော့ဆောက်ထားတာဖြစ်ပါတယ်။ပထမနေ့မှာကတော့မြန်မာဘက်ကဆောက်ထားရတာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒုတိယနေ့အခြေအနေကိုမပြောခင်ပထမနေ့ကမြန်မာဘက်ကဆောက်လိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအနေလေးပြန်ပြောပြပါလားခင်ဗျာ
။ဟုတ်ကဲ့ပထမနေ့မြန်မာဘက်ကရှောက်လွှဲမှုတွေမှာတော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဟိုပထမပိုင်းပေါ့နော်လွန်ခဲ့တဲ့နှစ်နှစ်လောက်က2019ဒီဇင်ဘာတုန်းကဒီဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံနဲ့ရိုဟင်ဂျာရေးကိုဥတိုက်ရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြေပခဲ့တဲ့အချက်တချို့အပါအဝင်ပေါ့နော်အဲ့ဒါတွေပဲထပ်ပြီးတော့ပြန်ပြီးခြေပတာလို့မြင်လို့ရပါတယ်ဒါပေမဲ့ပထမတစ်ခေါက်တုန်းက2019ဒီဇင်ဘာတုန်းကပေါ့နော်အဲဒီမှာဥကျော်စံတော်တို့လည်းကိုယ်တိုင်သွားပြီးသတင်းယူခဲ့ပါတယ်အဲ့တော့ကအဓိကဥတီချက်ကပါလဲဆိုတော့ဂမ်ဘီယာကဆွတ်ဆွဲတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတတ်နေပါတယ်ဆိုတော့ဆွတ်ဆွဲချက်ကိုသေချာလက်ခံပြီးစစ်ဆေးမယ်အစားကိုဒီကိစ္စဒီကိစ္စတွေကဖြစ်နေတယ်ဒီကိစ္စကိုလက်ခံကြောင်းလက်မခံကြောင်းမဆုံးချက်ခင်မှာတပ်နာရီထပ်ပြီးကြီးမသွားအောင်အတွက်ဆိုပြီးတော့ဒီကြားရကာလမှာအရေးယူဆောင်ရပြရမယ်ကိစ္စတွေကိုတင်သွင်းပါတယ်ဆိုပြီးတော့သူကဂမ်ဘီယာကကြံပြအနေနဲ့တင်သွင်းတာကိုတင်သွင်းတော့ဒီတင်းချက်တွေကိုအဲဒီတော့ကတော့ဒေါက်တာစုကြည်ဦးဆောင်တဲ့အဖွဲ့ပေါ့နော်။ဒါတွေတော့လုတ်ပြမလို့ဆိုတော့ကန့်တော့ကန့်ခွက်ခဲ့တယ်။ဒါပေမဲ့မအောင်မြင်ဘူး။ဗမာဘက်ကရှုံးနေငယ်လို့ပြောလို့ရတာပေါ့နော်။အဲတော့ဂမ်ဘီယာရဲ့တင်းချက်ကိုဟိုဒီ ICJ ကနေပြီးလက်ခံပြီးတော့ဒါဗမာနိုင်ငံမှာလုတ်အောင်မဲ့ဓာတ်ပြတ်ဟိုစီမံချက်တွေပေါ့နော်။အဲဒါတွေကိုဟိုအတည်ပြုပြီးတော့ဗမာနိုင်ငံကိုလည်း6လတကြိမ်ဒီကိစ္စတွေတော့အစီရင်ခံစာတင်ရမယ်ပါညာဆိုတာနဲ့ဟိုသုံးချက်ချက်ချလိုက်တယ
်။ဒုတိယကြားနာတဲ့နေ့ဖြစ်တဲ့ဂမ်ဘီယာဘက်ကချစ်ပါတဲ့ကိစ္စကိုလည်းပြောပါဦးခင်ဗျာ။
โอเคအဲ့မှာကျွန်တော်ကစစောကဖြေတုန်းကကြံခဲ့တာကပထမနေ့မှာဒီဟိုမြန်မာဘက်ကဘာတွေအဓိကပြောလဲဆိုတော့အဓိက၄ချက်ပေါ့เนาะအဓိကတော့ဒီကျွန်တော်အတူချုပ်ပြောရမယ်ဆိုလို့ရှိရင်ဂမ်ဘီယာနိုင်ငံဟာသူ့ရဲ့နိုင်ငံအနေနဲ့ကိုယ်တိုင်ဆွဲတာမဟုတ်ဘဲနဲ့ OIC လို့ခေါ်တဲ့ Islamic ဖွဲ့နဲ့ပြည်ညွှန်ကြားချက်နဲ့ဆွဲတဲ့ကိုစားပြုဆွဲတဲ့ကိစ္စမျိုးဒီကိစ္စမျိုးဟာဒီအကျုံးဝင်ပေါ့เนาะဒီ ICJ ရဲ့လုပ်ငန်းစဉ်တွေမှာဆိုပြီးတော့နံပါတ်1ကန့်ကွက်တယ်နံပါတ်2အချက်ကတော့ဂမ်ဘီယာနိုင်ငံဟာ မြန်မာနိုင်ငံအနောက်မြောက်ပိုင်းကဒီရိုဟင်ဂျာတွေရေးနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထိခိုက်နေနာတဲ့နိုင်ငံလည်းမဟုတ်ဘူးဝေးမှာပေါ့နော်အဲ့တော့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့ဟိုကိုယ်တိုင်သက်ဆိုင်မှုတိတ်မရှိတဲ့အကြောင်းမလို့ဒါတရားစွဲဆိုမှုမရှိဘူးပေါ့နော်ဒါနံပါတ်1အချက်နံပါတ်3ကတော့ဒီဟိုဂျင်နိုဆိုက်ဒီလူမျိုးတုံးတပ်ဖြတ်မှုဟိုကာကွယ်ရေးဗြိတိန်စာချုပ်ကိုယ်တိုင်နဲ့ပတ်သက်တယ်အဲ့ထက်မှပါတဲ့နည်းအပိုက်ရှိဆိုတဲ့အချက်ကိုပေါ့နော်ဗမာကနေပြီးတော့ဟိုချွင်းချက်အနေနဲ့ဟိုထားပြီးလက်မှတ်ထိုးထားတာဆိုတော့အဲ့လိုချွင်းချက်ထားတဲ့ထားထားပြီးတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကဒီဂမ်ဘီယာရဲ့ဆွဆဲချက်ကဟိုဗမာအနေနဲ့ရင်းဆိုင်ချေချင်းစရာမလို့ဆိုပြောတယ်အဲ့နောက်ဆုံးချက်ကတော့ပါလဲဆိုတော့ဒီဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာပေါ့နော်ဒါပြဿနာအငင်းပွားမှုဆိုတာတစုံတစရာဒါမှမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေကိုနှစ်ဖက်မရှင်းမနဲ့တရားရုံးအထိတက်ပြီးတော့တင်ပြဟိုရှောက်ထားပိုင်ခွင့်ဆိုတာမရှိဘူးဆိုပြီးတော့ဒါဒီချက်တွေညင်းခဲ့တာ
ဆိုတော့အခုဒုတိယနေ့မှာဂမ်ဘီယာဘက်ကပြန်လဲခြေပါတဲ့ကိစ္စလေးဆက်ပါမ
ယ်တချက်ချင်းစီပဲပြောကြရမှာပေါ့နော်တချက်ချင်းစီမှာဆိုလို့ရှိရင်ဒါဦးကျော်စံတော်လည်းသိတဲ့အတိုင်းပဲဒီဂမ်ဘီယာကဒီ OIC ကိုကုစားပြုပြီးဆွဲရဲဆိုတဲ့အချက်ကိုဟိုပြန်ခြေပါတဲ့နေရာမှာဟာကျုပ်တို့ကတော့ဂမ်ဘီယာနိုင်ငံဟာသေးလိမ့်မယ်ဒါအချုပ်ချာအာဏာပိုင်ဖြစ်တယ်ဘယ်နိုင်ငံရဲ့ဩဇာကနိုင်ငံမှမဟုတ်တယ်လို့ဒါအခုဘယ်နိုင်ငံမှကုစားပြုတာလည်းမဟုတ်အဲအလားတူပဲသူကပြောလဲဆိုတော့အခုဒီဟိုတိုင်ကြားတဲ့ကိစ္စဟာနော်ရိုဟင်ဂျာတွေရဲ့လူခွင့်ဖောက်ပြခံရမှုကိုသူတို့ဟိုကာကွယ်ပေးဖို့တင်လည်းမကဘူးနော်ဂျီနိုဆိုက်ကွန်ဗင်းရှင်းကိုလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့တာဝန်ပေါ်လျှော့ဖောက်ပြမှုတွေပေါ့နော်ဒါကိုဟိုဟိုကိုကိုတိုင်းသုံးချက်ချက်နဲ့ဒါအရေးယူပေးဖို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကကိုယ့်ကိုတိုင်းတာပြီးတော့နံပါတ်1ကိုသူကပြောင်းရင်းခြေပါတယ်။ဒါနဲ့ပတ်သက်လို့တော့တခြား ware တွေရှိတာပေါ့ဗျာ။ဒီဟိုဘယ်လိုပြောမလဲ။ဟိုဥပဒေအထောက်အထားအကူအကားတွေရောရှိတာပေါ့။ကျွန်တော်အနေနဲ့တော့အရေးကြီးမပြောချင်ဘူးလေ
။ပြရပါတယ်ဟုတ်က
ဲ့။ Okay. ဆိုတော့ဒုတိယချက်တော့ဒါသူကပြောသလိုအဲဒီဟို injurious state လို့ဆိုတော့သုံးတာပေါ့နော်။အဲ့ဒါကဒီပြဿနာကြီးနဲ့ပတ်သက်ပြီးတိုက်ရိုက်နှိမ့်နာမှုမရှိတဲ့နိုင်ငံဆိုတော့ဟိုမြန်မာနိုင်ငံရဲ့ဟိုပြန်ပြီးတော့ခြေပါချက်ပေါ့နော်ဂမ်ဘီယာအဝေးကြီးတဲ့ဒီရိုဟင်ဂျာကြီးနဲ့ဘာမှတကယ်ပတ်သက်တာမဟုတ်ဘူးဆိုတဲ့အချက်ပေါ့နော်အဲ့ဒီဟာမှာမရောတကယ်တမ်းကြရင်တော့ကျွန်တော်လည်းနားထောင်နေရင်းနဲ့ကျွန်တော်တို့ကဘလို့ဖြစ်လဲဆိုတော့ဒါသာမန်လူတွေပေါ့နော်ကျွန်တော်ဥပဒေပညာရှင်လည်းမဟုတ်ဘူးအဲအလားတူပဲတခြားဟိုဥပဒေဆိုတဲ့နေရာမှာလည်းကိုယ်ကလက်တင်ဘာသာတွေရောပြင်သစ်ဘာသာတွေရောဥပဒေစီရင်ထုံးတွေရောနော် jurisprudence လို့ခေါ်တဲ့ဟိုရှောက်လွဲခြင်းနဲ့ပတ်သက်တဲ့ဟိုသုံးသက်ခြင်းနဲ့ပတ်သက်တဲ့ theory ရောဒါတွေကကျွန်တော်တို့အနေနဲ့ဒုက္ခနားထောင်ပြီးတော့နားလည်နိုင်တဲ့ကိစ္စတွေမဟုတ်ဘူးလေ။နည်းနည်းလို့အဲဒီခြေပါချက်ကတော့နည်းနည်းရှုပ်ထွေးတယ်။သူကိုကားလာဆိုရင်ဒီကတော့ဟိုဘော်စတန်ကမှာဖြစ်ခဲ့တဲ့ကိစ္စတွေမှာအဲဒီလိုနှီးစမှုရှိမရှိပါ냐ပေါ့နော်။အဲ့ဒါကြီးလည်းကိုကားရဲဆိုတော့အကြမ်းများတော့ဒါသူ့အနေနဲ့ပြန်ခြေပါတာကဒီလိုဓာတ်ရိုက်သက်ဆိုင်မှုရှိတဲ့နိုင်ငံဟုတ်တယ်မဟုတ်တယ်ဆိုတာကတော့အဓိကမဟုတ်ဘူးပေါ့နော်။ဒါဒီသူ့အခွင့်အရေးနဲ့ဒီလိုသူမျိုးတုံးတပ်ဖြတ်မှုတွေကိုကာဝယ်စားစီအဓိကဖြစ်တယ်ဆိုတဲ့အချက်ကိုပဲပြောသွားတာပါ
။ဟုတ်ကဲ့။ဆိုတတိယအချက်လည်းပြောပါဦ
း။တတိယအချက်ကတော့နည်းနည်းတော့ဟိုပုံပြီးတော့စိတ်ဝင်စားဖို့တော့ကောင်းတယ်။အဲ့ဒီနေရာမှာကျွန်တော်ဘယ်လိုပြောမလဲ။ဟိုလမ်းလောက်တယ်ပေါ့နော်။ဟိုနားလည်းမိတဲ့အချက်ကလေးတွေလည်းရှိရဲ့။ဥပမာအချင်းအင်္ဂလိပ်ဘာသာပေါ့နော်။အင်္ဂလိပ်ဘာသာမှာဟို call upon ဆိုတဲ့ဟိုကျွန်တော်တို့အင်္ဂလိပ်ဘာသာဝေါ်ဟာရရှိတာပေါ့နော်။အဲ့ call upon ဆိုတဲ့ဝေါ်ဟာရကတော့ဒီ Oxford English Dictionary ထဲမှာဟိုပြောတဲ့အတိုင်းဆိုလို့ရှိရင်ဒါမြစ်တာရခံပြီးတိုင်ကြားတယ်ပေါ့လေဟိုအကြောင်းကြားတိုင်ကြားပြီးတော့ဟိုအရေးယူပေးဖို့ပြောတယ်ပေါ့ဗျာဒါအဲ့ဒါက call upon ဆိုတဲ့စကားအဲ့ဒါအပြင်ဟိုနောက်ထပ်ဒီ call upon ဆိုတဲ့စကားကဒီ Rohingya Genocide Convention ဘရင်းညင်စာတမ်းရဲ့ဒီအပိုက်၈မှာပါတယ်ဒါမြန်မာချင်းကျက်လောက်ထားတဲ့အပိုက်၈အဲအဲ့ဒီအပိုက်၈ထဲမှာပါတဲ့ call upon အင်္ဂလိပ်ဘာသာနဲ့အဲ့လိုစောစောကျွန်တော်ပြောတဲ့အသေးပဲရတယ်အဲ့မြန်ပြင်သစ်ဘာသာတွေစပိန်ဘာသာတွေနဲ့တွားပြီးတော့ရေးထားတဲ့စာမအိုအိပဲဖောက်မယ်ဆိုလို့ရှိရင်သူကဘာလို့တရားလဲဆိုတော့ Seizing the Code လို့ပြောတာ Seizing the Code ဆိုတာကတော့တရားရုံးတော်ကိုဥတိုက်လျှောက်ထားတယ်ဆိုပြီးတော့အိပဲရရတာအဲ့ဒါအပြင်ကိုအဲ့ Call upon to the competent organs of the United Nations ပေါ့အဲ့ဒါက competent organs of the United Nations ဆိုတဲ့စကားအတိအကျဘာသာပြန်မယ်ဆိုတော့အင်္ဂလိပ်လိုဘာသာပြန်မယ်ဆိုရင်တော့ကုလသမဂ္ဂရဲ့လေအောက်ခံတက်ဆိုင်ရအဖွဲ့အစည်းတွေလို့လည်းအဓိပ္ပာယ်ရတယ်ကဒါပေမဲ့လည်းဒီနေ့ကပြောခဲ့တဲ့ဗမာရဲ့ရှိပါချက်တမှာတော့အဲ့ဒီကုလသမဂ္ဂရဲ့လေအောက်ခံတက်ဆိုင်ရအဖွဲ့အစည်းတွေလို့သူကမတုံ့မဲ့နဲ့ဟိုမယူဆပဲနဲ့ဒါက ICJ ပေါ့နော်ဒေတာပြည်ဆိုင်ရာတရားရုံးဆိုပြီးတော့သူကအဓိပ္ပာယ်သတ်မှတ်တယ်အဲ့တော့အပိုင်းရှိတဲ့မှာသူလက်မခံမဲ့နဲ့ချင်းချက်ထားခဲ့တဲ့ဟာကဘာလဲဆိုတော့သူကပြန်ပြောဗမာကပြောခဲ့တာကဒါဟာ เนาะဒီဟိုတရား ICJ ကိုသူ့တိုက်လျှောက်ထားခွင့်ရှိတယ်ဆိုတော့အချက်ကိုဗမာကရှင်းချက်ထားပြီးတော့မလက်မှတ်ထိုးခဲ့တာမလို့အခုလာပြီးတော့ဟိုဗမာကိစ္စလာတိုင်းရောက်လက်မခံဘူးဆိုပြီးတော့ပြောနေတာဆိုတော့ဒီနေ့ခြေပါတဲ့အခါကျတော့ဒါငကိုတော့လည်းဦးပြီးခဲ့တဲ့ခေါက်တော့လည်းဟိုအနေနဲ့ဒီ ICJ မှာဒေါန်သစုကြည်ဦးဆောင်တဲ့အဖွဲ့တော်ကလည်းဟိုအကြမ်းမြင့်တော့တော့သူတို့ပြောဒီလောက်တော့အတိအကျရောမဟုတ်ပေမဲ့သူတို့ပြောတဲ့အချက်မှဒီလိုအသေးစိတ်လေးတွေမပါဘူးဒီဟိုတကယ်လို့မသုံးတော့သေးတယ်ဘာမပါပေမဲ့သူတို့ကဒီအပိုင်းရှုပ်ကိုချင်းချက်ထားတဲ့အတွက်ကြောင့်မလို့တရားမစွဲထိုက်ပါဘူးသူကပြောခဲ့ဘူးတော့ရှိတယ်ဒါပေမဲ့အဲ့ရင်နောက်ဆက်တွဲအပိုင်းကိုပြန်ကြည့်လိုက်တဲ့အခါကျတော့အဲ့ချက်မှတိတိကျကျညွန်ထားတယ်နော်ဟိုဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားထဲမှာပေါက်ပြမှုတွေရှိလို့ရှိရင်နော် ICJ ဆိုတဲ့နာမည်အဓိကနဲ့အဲ့ဒါကိုတိတိကျကျပြောပြီးတော့ဟိုဥတိုင်းလျှောက်ထားခွင့်ရှိပါတယ်ဆိုပြီးတော့ရေးထားတယ်အဲ့ဒီဘက်ကိုကျတော့ဗမာကလက်မှတ်ထိုးထားတယ်ဆိုတော့ဒီလိုလက်မှတ်ထိုးထားတဲ့အတွက်ကြောင့်မလို့ဒီကတဲ့တစ်ခေါက်တုန်းကလည်း ICJ ကဟိုကမ်ဘီယာဘက်ကိုအနိုင်ပေးပြီးတော့ဗမာဘက်ကိုဒါဆွဲငင်ရှိတယ်ဆိုပြီးပြောပြီးဒီဆုံးဖြတ်ချက်တိုင်းဆက်လုပ်ပါဝယ်ကြအခုဒီနေ့ဟိုက
ကံပြာပြောရဲဆိုတဲ့ဘောကတော့ဆိုတော့အခုထိကြည့်မယ်ဆိုရင်တကယ်တော့ဒီဟာကဆောက်လဲပြီးသားကိစ္စတွေကိုထပ်ပြီးတော့ဆောက်နေကြလို့ဖြစ်နေပါတော့
အဲ့ဒါပေါ့နံပါတ်၄အချက်ဆိုလဲကျန်ခဲ့သေးရတယ်နံပါတ်၄အချက်တုန်းကလည်းဆောက်လဲပြီးသားကိစ္စတော့ဘောပဲအဲဘာကြောင့်လဲဆိုတော့အဲ့တုန်းကလည်းဒါကံပြာနဲ့ပမာကြားမှာဘာပြဿနာမှမရှိပါဘူးဆိုတဲ့ဘောမျိုးပမာအချမ်းချင်းပြောခဲ့တာပဲအဲ့တုန်းကလည်းဒီတစ်ခေါက်လောက်တော့ဟို
စဉ်းစားမကြောက
်အချက်လဲအဲ့မဲ့အဲ့တော့အဓိကအားဖြင့်တော့ဟိုပြောချင်တာကဂမ်ဘီယာကပြောတယ်ဟိုဒါပေမဲ့ဟိုဗမာနဲ့ပတ်သက်ပြီးတော့တိတိကျကျဗမာကိုဟိုတရားစွဲမယ်လို့ဗမာနဲ့ဟိုဒီကိစ္စမှာအပြန်အလှန်ညှင်းတာခုနကြီးမရှိခဲ့ဘူးပေါ့နော်စာလီစာနှစ်မျက်နှာရှိတဲ့အကြောင်းအရာလေးကိုလမ်းပို့တယ်လမ်းပို့ပြီးတော့အဲ့တည်းမှာလည်းတိတိကျကျဘယ်နည်းရဘလောက်ကြာလို့ရှိရင်ပြန်ပြောင်းလဲဘယ်တော့ဒါဆက်လုပ်မယ်ဆိုတာကြီးမပါဘူးပေါ့နော်အဲ့တော့ဗမာကဟိုအကြောင်းမပြောင်းပေါ့အကြောင်းမပြောင်းတဲ့အတွက်ကြောင့်လို့ဒီကိစ္စမှာဗမာနဲ့ဂမ်ဘီယာကြားထဲမှာဘာမှပြဿနာမရှိဘူးဘာမှပြဿနာမရှိတဲ့ကိစ္စကိုတစ်ဖက်ဒီလိုပြဿနာမရှိတဲ့ဘဲနဲ့ဟိုရုံတော်ဒီဥတိုက်လျှောက်တဲ့ဆိုတာမဖြစ်အောင်ဆိုတဲ့သဘောဗမာဟိုပထမပိုင်းကငယ်ပြီးဒါပေမဲ့ဒီတော့မှတော့ဂမ်ဘီယာဘက်ကအခြေအနေတွေနဲ့ပြန်ပြောတာကအာကုလသမဂ္ဂမှာဂမ်ဘီယာတက်ပြောဘူးလေဒီဗမာရေးကိုအဲ့မှာဦးကျော်တင်းဆွေကထားပြီးကန့်ကွက်ခါရှိခဲ့ဘူးလေအလားတူပဲဒီ OIC ဆိုတဲ့အဖွဲ့မှာဂမ်ဘီယာဦးဆောင်ပြီးတော့ဗမာရေးရိန်ဂျာရေးကိုသူတို့ကန့်ကွက်ပါလေလုပ်ပါမယ်လို့ပြောတယ်အဲ့တော့မြန်မာနိုင်ငံရဲ့ဌာနကနေကြောကန့်ကွက်တယ်ဆိုပြီးကြီးညာချက်ထုတ်ဘူးလေဒါရီဟာငင်းကုန်မှုနှစ်ဖက်အကြားငင်းကုန်မှုတွေမဟုတ်ဘူးလားလို့ကျန်လာမိကိုထုတ်တာအဲ့တော့ဒါအပြင်နည်းနည်းလေးပို့ပြီးတော့ထူးဆန်းတဲ့ကျွန်တော်စိုးစိုးပြောတယ်အင်္ဂလိပ်သုံးနှုန်းလေးတွေပေါ့နော်အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီလေးစဲဒီ silent veto ဆိုတဲ့သကလုံးလေးပေါ့နော်သုံးသွားတယ်ဘာကြောင့်လဲဆိုတော့သူကသုံးသွားတဲ့အကြောင်းအရာဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်လို့ငင်းပွားကြရင်ပေါ့နော်တစ်ဖက်ကဘာမှပြောဘဲနဲ့နှုတ်သိမ့်နေတာအဲပြောရမယ်ဆိုတော့ဘာမှပြောငင်းလည်းမငင်းဘူးနော်ဘာမှလည်းမလုပ်ဘူးပေါ့နော်ဟိုလိလိရှိထားတယ်ပေါ့နော်အဲအဲ့လိုလိလိရှိထားတာကိုဒါကပြဿနာမရှိဘူးလို့ပြောလို့ရမလားဆိုတဲ့မေးခွန်းကိုပြန်ထုတ်တာ
ဟုတ်ကဲ့
အဲကျွန်တော်တော့ဟုတ်ကောင်းပါတယ်
ဟုတ်ကဲ့ဆိုတော့အကျဉ်းချင်းပြောရင်တော့ဟိုပထမအကျဉ်းနှုန်းကဆောက်လိုက်ခဲ့တာခြေပါခဲ့တာတွေကိုနည်းနည်းပူချက်ပြီးတော့ပြောကြရတဲ့ဆိုရင်စကားဥပဒေအသုံးနှုန်းတွေပုံများလာတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့လည်းဒီတရားရုံးသဘာဝတရားနောက်ဆုံးမှတ်ချက်စကားလည်းပြောပါဦးခင်ဗျာ။ဘာများပြောသွားလဲဒီက
။သူကတော့ဟိုထုံးစံအတိုင်းဟိုရှေ့ဆက်ဘာလုပ်မလဲဆိုတာကိုအတုံးတက်ပြောပြတာပေါ့နော်။25ရက်နေ့မှာပမာတနအီခွဲရမယ်။28ရက်နေ့မှာဂမ်ဘီယာနောက်ထပ်တနအီခွဲရမယ်။အဲ့ဒါကအခုဒီ3နာရီဒီပြောခဲ့တဲ့အချက်တွေပေါ်မှာပဲပြန်မူတည်ပြီးတော့သူတို့အနေနဲ့ဟိုနောက်ထပ်သူတို့ဘာမှန်းထပ်ပြီးတော့အကြောင်းပြပြီးတော့ညင်းမလဲဆိုတာကိုပဲသူတို့ကကြည့်နေတာအဲ့တော့ဒီတနားကြီးခွဲစီအတိပြောတဲ့နေရာမှာပြောပြီးသားကြီးထပ်မပြောနဲ့နော်ဆိုရဲအကြောင်းကိုပဲသူတို့နောက်ဆုံးအနေနဲ့သတိပေးလိုက်တာပ
ါဟုတ်ကဲ့ဥက္ကဋ္ဌကျွန်တော်နောက်နေ့တွေပဲဆက်ကြတာပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့မနေ့ကဒီ ICJ တရားရုံးမှာဂမ်ဘီယာဘက်ကရှောက်ထားချက်တွေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးတန်းလင်ထွန်းကိုကျမတို့အယ်ဒီတာဦးကျော်စန်တာကဆက်သွယ်မေးမြန်းပြီးတင်ပြခဲ့တာပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရခိုင်ပြည်နယ်ကနယ်စပ်ကုန်သွယ်ရေးဂိတ်တွေမှာပို့ကုန်တွေမရှိသလောက်နှဲပါနေတယ်လို့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးအသင်းက VOA ကိုပြောပါရယ်အဓိကအချက်ကတော့တယ်ယူပို့ဆောင်ရေးစရိတ်မြင့်တက်တာနဲ့တစ်ဖက်နိုင်ငံကကုန်ပစ္စည်းမှားယူမှုနှဲတာကြောင့်လို့လဲကုန်သည်တွေကသုံးသပ်ပါရယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင်
ရခိုင်ပြည်နယ်နယ်စပ်ကုံသွယ်ရေးဂိတ်တွေဖြစ်တဲ့မောင်းတော်နယ်စပ်ကုံသွယ်ရေးဂိတ်နဲ့စစ်တွေနယ်စပ်ကုံသွယ်ရေးတွေမှာဖေဖော်ဝါရီလအစောပိုင်းကတည်းကပို့ကုန်တွေကျဆင်းလာနေတာပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအထူးကတင်ပို့နေတဲ့စစ်တုံမှားယူမှုနှဲပါတာကြောင့်ရခိုင်နယ်စပ်ကုံသွယ်မှုကျဆင်းလာတာဖြစ်တယ်လို့ရခိုင်ပြည်နယ်ကုံသွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်။ဟုတ်ကဲ့အခုလက်ရှိကတော့ကျွန်တော်တို့ဒီစစ်တွေရောမောင်းတော်ရောပေါ့လေ။ခုစလုံးကတော့ဒါဘင်္ဂလားဒေ့ရှ်ပို့ရတဲ့ဟာတော့ကုံသွယ်မှုကျဆင်းနေတာတော့ရှိပါတယ်။လက်ရှိအချိန်ကတော့တို့ကုံသွယ်မှုကျဆင်းနေဆိုတာတော့ကျွန်တော်တို့ဒီဘက်မှာကဟိုတခုရှိဟိုပေါ့အများဆုံးပို့ကုန်ဖြစ်တဲ့ဒီစစ်တွင်ကနည်းနည်းလေးဒီဘက်ကဟိုမှာယူတဲ့အပိုင်းကျတော့လေပေါ့လေ။ဒီဘက်ကတစ်ဖက်နိုင်ငံကမှာယူတဲ့အပိုင်းကျတော့လေတော့စစ်တွင်ကျတော့တဲ့အတွက်ဒါတော်တော်လေးဟိုပို့ရတဲ့ပစ္စည်းတွေကတော်တော်လေးကျဆင်းတော့တဲ့ပုံတွေမှုပမာဏကျဆင်းတော့တဲ့အနေအထားရှိပါတယ်။အဲ့ဒီမှာတော့နောက်တစ်ခုကဒီကျွန်တော်တို့ဒီစစ်တွေကနေပြီးတော့မောင်းတော့တဲ့ဆာလို့ရှင်တော့နေပို့ပြီးတော့ကျဆင်းနေတဲ့အနေအထားတော့တွေ့ရပါတယ်။အဲ့ဒါကတော့ဒီဘက်စစ်တွေကလည်းအခုရပိုင်းမှာကဒီပြီးခဲ့တဲ့နှစ်ပတ်သုံးပတ်လောက်ကနေစပြီးတော့လက်ရှိဒီကျွန်တော်တို့ဒီရာသီဥတုကလည်းအဆင်မပြေဘူးရတော့လေတအားကျန်တော့လေသူတို့လေတွေကတိတ်မထွက်နိုင်ကြဘူးဖြစ်နေပါတယ်။အဲ့ဒါလေးလည်းအကြောက်ချက်ပါတယ်။နောက်ကတော့ကျက်တွန်တစ်ဖက်နိုင်ငံကျက်တွန်မှာယူမှုကျဆင်းတော့တဲ့အတွက်ဒါကဘုံမှုကျဆင်းသွားတဲ့အနေအထားတော့ရှိပါတယ်ခင်ဗျာ။ဟုတ်ကဲ့အရင်တော့ကတော့ကျွန်တော်တို့ဒီကုံပေမို့ကတော့နေတိုင်းပေါ့လေစစ်တွေကတော့နေတိုင်းနေပါတော့ဥမာစေတင်ပေါ်အသေးလေးတွေပေါ့လေမော်တော်အသေးလေးတွေကတော့၄၅၆စီကနေတိုင်းနေပါတော့ရှိတယ်ဗျ။အခုကတော့တပတ်မှ၄၅၆စီလောက်ရှိတဲ့အနေအထားရှိပါတယ်ဗျ။ဟုတ်ကဲ့
ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအဓိကတင်ပို့နေတဲ့ပို့ကုန်တွေကိုပြည်မကတဆင့်မှာယူရတာဖြစ်ပါတယ်။လက်ရှိမှာတော့ကုန်စင်းနှုံးတက်တာနဲ့အတူတည်ယူပို့ဆောင်စရိတ်တွေမြင့်တက်လာပြီးတဖက်နိုင်ငံကလည်းကုန်ပစ္စည်းမှာယူမှုတွေနှဲပါလာတာကြောင့်နေဆက်ကုန်သွယ်ရေးတွေကျဆင်းနေတာဖြစ်တယ်လို့လည်းမောင်းတော်နေဆက်ကုန်သွယ်ရေးအသင်းလက်ရှိဥက္ကဋ္ဌဦးအောင်ဆန်သိန်းကပြောပါတယ
်။ဘာလို့သူတို့မကုန်ဆွယ်ကားတွေပြမကားနေပစ္စည်းတွေမာရပူးတာတွေရှိနေတော့အဲပြီးမာရတာဆိုတာဒီဈေးတွေဘာတွေကဈေးစကားပြောတာပေါ့သူတို့အချိုးအမြဲလေးအချိုးအမြဲကလည်းအဲချိန်မှလည်းသူတို့လုံးလုံးနဲ့ရှင်နေပေါ့လေနော်အဲတခါတခါကြတော့လေတဖက်ကလေဒီဒီဈေးနေတာလည်းရှိတယ်နော်အဲဈေးနေတာလည်းရှိတယ်အေးဒါကြောင့်ပြောကုန်ရကုန်တွေကတက်ရှဲမှုနဲ့သူတို့ဟိုနည်းနည်းအမဲဆွဲမရှိရင်အဲ့ဒါလိုလေဖြစ်နိုင်တယ်လေနော
်မောင်းတော်နယ်ဆက်ကုန်သွယ်ရေးဂိတ်ကနေပုံမှန်အားဖြင့်အရင်ကတနေ့ကိုကုန်တင်ဆက်လေ8စီးလောက်ထိထွက်နေပေမဲ့လက်ရှိမှာတော့2စီး3စီးလောက်သာထွက်နိုင်တော့တယ်လို့ဦးအောင်ဆန်သိန်းကပြောပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအဓိကတင်ပို့နေတဲ့ကြက်သွန်တွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကမှာယူမှုနှဲပါလာတာကြောင့်ကုန်တယ်တွေအနေနဲ့ရခိုင်ဒေသထွက်ငချောက်အနေချင်းလောက်သာလက်ရှိမှာတင်ပို့နေရတယ်လို့ကုန်တယ်တွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြက်ငွေတန်ဖိုးကျဆင်းလာတာကြောင့်ပြည်တွင်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေလည်းမြင့်တက်နေပါတယ်မြန်မာနိုင်ငံအတွင်းဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေမြင့်တက်လာနေတာကြောင့်နေဆက်ကုန်သွယ်ရေးမှာတယူပို့ဆောင်ရေးဇယိတ်တွေမြင့်တက်လာနေတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါရယ်။ဒါအပြင်ရခိုင်နယ်ဆက်ကုန်သွယ်ရေးအတွက်အဓိကကျတဲ့ကြက်သွန်ချင်းနဲ့တခြားကုန်ကြောက်တွေမှာယူနေရတဲ့ပြည်မဘက်မှာလည်းနိုင်ငံရေးမငြိမ်သက်မှုတွေကြောင့်ပုံမှန်ပစ္စည်းမရောက်တာတွေလည်းရှိနေပါရယ်။တယူပို့ဆောင်ရေးဇယိတ်မြင့်လာတာဟာလည်းရခိုင်နယ်ဆက်ကုန်သွယ်ရေးကျဆင်းလာရတဲ့အချက်တစ်ခုဖြစ်တယ်လို့ကုန်သွယ်တွေကပြောပါရယ်ခင်ဗျာ။
ကိုငင်းကြပါရှင်မကြခင်မှာတော့ဖပွန် KI မှာတိုက်ပွဲတွေအတွင်းဒေသခံတချို့ထိခိုက်သေးဆုံးခဲ့တဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါကြာတာပတိအနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ် နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းချက်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ချက်တာပရိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နေနဲ့6နာရီခွဲပါပြီရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အခုဒုတိယပိုင်းနိုင်ရွယ်အတွက်အပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော့
ကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငញ្ញာရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့ EA ကိုပေါ့နော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့
ဒါကတော့အဖျားရှူးသွားတဲ့ငင်းကြေးဆွေးနွေးပွဲနဲ့ Federal အလားအလာအကြောင်းဆွေးနွေးထားတဲ့ဥကြော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုလည်းတင်ဆက်မှာပါ။အခုတော့ကျမတို့သတင်းပေးပို့ချက်တပုတ်ကိုအရင်ဆုံးတင်ပြကြပါမယ်။ကရင်ပြည်နယ်ဖပွန်ခရိုင်အတွင်းမှာ KNU တပ်မဟာ9နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာနေ့စဉ်နှီးပါရှိနေပါတယ်ဖေဗူလာ23ရက်နေ့မှာဆိုရင်ဖပုံမြို့ပေါ်ကလူနေရက်ွက်ကိုလက်နက်ကြီးကြားရောက်ခဲ့တာကြောင့်အရက်သားတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရာဖပုံခရိုင်တွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ5တို့ဟာနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေပါတယ်ဒီအတွက်ဖပွန်မြို့ပေါ်ကဒေသခံတွေလည်းဘေးလွရာကိုထွက်ပြေးနေရတယ်လို့ဖေဖော်ဝါရီလ23ရက်နေ့မှာတော့မက္ကဟဲရက်ွက်ကအိမ်မော်ကိုလက်နက်ကြီးတွေကျတဲ့အတွက်ဒေသခံတဦးသေဆုံးခဲ့ရတယ်လို့တခြားဒေသခံတွေလည်းဒဏ်ရာရခဲ့ကြောင်းဖပွန်မြို့ကတဦးကပြောပြပါဗျ။
အသက်16နှစ်အရွယ်ကောင်မလေးကျောင်းလက်နက်ကြီးချီပြီးဆုံးသွားတယ်။မက္ကဟဲရက်ွက်ဟုတ်ကဲ့မက္ကဟဲရက်ွက်အိမ်ကိုထိတာ။အသက်16နှစ်အရွယ်ကောင်မလေးကျောင်းလက်နက်ကြီးချီပြီးခွားအောင်ထိပြီးတီးသွားတယ်။ဖြစ်နေတယ်ဖြစ်နေနေ့တိုင်းတနနေ့ပြစ်တယ်နေ့တိုင်းပြစ်တယ်ဟိုကတိုက်ပွဲမဖြစ်တော့သူတို့ညညပဲဆို6ပြည့်ယူယူနေတမအိမ်လိုလည်းမရဘူးအဲ့လိုမျိုးလေးအပြင်းလန်းထွက်မရခုကအိမ်ထဲမှာနေနေထိပါတာအများကြီးပဲထွက်ပြေးကုန်ခုကလေးတနေ့တနေ့တရားကြောနေရကြောအဲ့လိုမပြေးနေရ
ခီယန်ယူထိန်းချုပ်ရာတပ်မငါဖပုံခရိုင်နဲ့တပ်ပါ3ခုလောက်မှာတော့နေ့စဉ်ဒီပါတိုက်ပွဲတွေရှိနေတဲ့အကြောင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံးကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေမကြာခဏထိခိုက်သေးဆုံးမှုတွေရှိနေတယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကလည်းအခုလိုပြောပါတယ်
။အကြောင်းမကြာလည်းရှိတာပေါ့လေအဲ့ဒါရွာပြည့်တဲ့နောက်ဆိုတော့ဦးသူသူပြင်ပေါ့နော်သူတို့ပြေးသွားနေတဲ့နေရာရှိတာတကယ်ကြီး။ကျွန်တော်တို့မြေပြင်ပြင်ရတော့အဲ့လိုတိုက်ပွဲလေးအများကြီးရှိနေတယ်အဲ့မှာတော့တောင်းချောင်းနေတိုင်းလို့ပြည့်တယ်အဲ့လိုမျိုးရ။တမန်ငါတို့တမန်တော်တို့တမန်နှစ်လို့မှာအဲဂျူရားဂျူရားလည်းဖြစ်တယ်တမန်ငါဆိုတော့နည်းနည်းနှစ်တိုင်းလို့လို့ရှိတယ်အဲ့ဒ
ါကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုတော့စစ်ကောင်စီတပ်ဖြစ်တဲ့ခလာရ69ကနေလက်နက်ကြီးနဲ့ပစ်နေတဲ့အတွက်ပြီးခဲ့တဲ့တောက်ကြနေ့ကရွာသားတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ကော့ကရိတ်မြို့နယ်နဲ့ဖာပေါ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေတယ်လို့ထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေလက်နက်ကြီးကြီးစံများထိမှန်ပြီးတေဆုံးမှုတွေလည်းမကြာခဏရှိနေပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းနဲ့ဒီလွတ်လပ်တဲ့အာရှအသံ RFA တို့ပူးပေါင်းပြီးတော့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်ကိုလည်းတင်ဆက်နေပါတယ်။ဒီမြန်မာအရှိတောင်အာရှနဲ့ကဘာတလွားကနောက်ဆုံးရဒီသတင်းအမှန်တွေကိုလည်းကျမတို့ထုတ်လွှင့်ပေးနေပါရရှင်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ပထမဦးဆုံးတော့ဥကြော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။မကြာသေးမီကမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုဦးတည်တဲ့ဆိုတဲ့ဆွေးနွေးပွဲတွေကိုစစ်ကောင်စီဘက်ကရောအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါရှေ့စဉ်နောက်ဆင်ဆိုသလိုပြုလုပ်ခဲ့ကြတာတွေ့ရပါတယ်။ပြည်ထောင်စုသားတွေလိုချင်တောင်းတနေကြတဲ့လိုလဲလိုအပ်တဲ့ဒီကိစ္စမှာဘယ်ဘက်ကပို့ပြီးတော့လက်တွေခီးပေါက်နိုင်ပါသလဲမြမအရေးတုံးသက်သူဥယဲထွန်းနဲ့ဥကြော်စံသားတို့ဆွေးနွေးတုံးသက်ထားပါရရှင
်ဥယဲထွန်းခင်ဗျာမတားသည့်59နှစ်မြောက်ပြည်ထောင်စုနေ့မှာစစ်ကောင်စီကသာဝရငင်းညာရေးပနာမဆွေးနွေးပွဲဆွေးတော်ဆီစဉ်ခဲ့ပါတယ်ဒါမှအဲ့ဒီ twin west အဖျားရှူသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
အဲ့ဒီလိုပဲပြောရမှာပေါ့လေဘာဖြစ်လို့ရောဆိုတော့ပြည်အောင်စုနေ့ ဒီခွန်ဆက်9နှစ်မြောက်ခန္ဓာမှာတိုင်းနာလက်နက်ကင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးလဲခါကြတော့ဒီကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငញ្ញရဲ့အတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါဒီတက်တက်ကြွကြွနဲ့အဲလာတဲ့အီးကိုပေါ့နော်တိုင်းနာလက်နက်ကင်ဖွဲ့စည်းကအသိပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွတ်လိုက်တဲ့ပုံပုံများကလည်း
ဒုတိယအချက်တတိယအချက်အဲ့လိုပုံကိုယ်တွေပဲဖြစ်တော့ပြောင်းစုနေခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလဲဆွေးနွေးပွဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်အဲဆိုတော့ဒီဟာမျှော်မှန်းသလောက်သူတို့ထင်ထားသလောက်ဒီမအောင်မြင်ဘူးလို့ဖျားရှုသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျတကယ်တော့တင်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာနိုင်ငံအတ
ဆိုတော့စစ်ကောင်စီကလည်းပဲစစ်ကောင်စီလို့ခေါ်ခေါ်စစ်အနာမသိခင်တော့ကစစ်တပ်တမတော်လို့ပဲခေါ်ခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့အရင်ကတည်းကပြောလာခဲ့ပါတယ်တပတ်မှလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာကိုအဓိကပြောနေတော့ဒီ topics ဒီအကြောင်းအရာဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကျင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအပြားရှုသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ခံမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကိုရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမှာခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းလို့ထင်ပါတယ်အဲဒီအခုအခြေအနေကဤလူလူတို့ကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခိတ္တရာကြီးအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းထောက်ရငင်းညာရေးရဖို့အတွက်ဆိုပြီးတော့အဲဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်အဲ့ဓာတွေမှာသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့ frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့အဲဒီစစ်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့အဲတကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းအဲဘလို့ဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကကြတော့လဲနည်းနည်းတော့ဒီစိတ်ပြတ်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့စည်းတွေဘက်ကတရှင်းတည်းမှာပဲစစ်ကောင်စီရဲ့ရည်တည်မှုစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီနှစ်ချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်နောက်ခက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်တော့ဒီကိစ္စဟာလူတိုင်းလူချင်းမိမဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာဆိုတော့အခြားတစ်ဖက်မှာလည်းပဲအခုလူတွေကစုံစမ်းကြရတယ်အနာသိန်းနာကိုဖိဆန်ကြတဲ့ PDF ရပ်ဖက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းနာအင်အားစုတွေဟာပုံမစည်းလုံးညီညွတ်သွားတယ်လို့စုံစမ်းကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်သစ်တွေဟာလည်းပဲတိုင်းရင်းသားအဖွဲ့တွေကိုအောက်ကိုပြီးတော့ဒါလက်နက်ကိုင်အနာဖီဆန်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ခင်အခုလက်ရှိအခြေအနေမှာတိုင်းရင်းသားတွေနဲ့ပြည်မကမျိုးဆက်သစ်တွေနဲ့စီလုံးညီညွတ်မှုပုံမခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဥယျာထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းတာတစ်ခုအထီးကတော့ဒီမကပမာပေါ့နော်ပမာအလူငယ်တွေမျိုးသက်တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းရင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှင်အရင်တစ်လျှောက်လုံးကပြိပြီးတော့နားမလဲဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ဒီကို့လက်တွေ့ရင်ဆိုင်ရတဲ့အခက်ခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်တော့အပြန်အလှန်ကိုကြီးပြီးတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတော့အဲ့အချက်တွေအထိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းရင်းသားအလန့်နဲ့ကန်အဖွဲ့အစည်းတွေနဲ့ကြားမှာတော့အဲ့လောက်အထိဒီ ဖြစ်မလာတာကိုလည်းတွေ့ရတယ်ပြောချင်တာကတော့တိုင်းသားလက်နဲ့ကင်အဖွဲ့ကြီးအားလုံးနဲ့ဒီမကလူငယ်မျိုးဆက်တစ်တွေကြားတဲ့ကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးအချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီလက်နဲ့ကင်ပြည်ပကပြင်းထန်နေတဲ့အဲ KNU နယ်မြေတို့ကရင်ဒီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာเนาะသခိုင်းတို့အလားမကွေးတို့အိုက်ဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကူညီမှုနဲ့ဒီမကလူငယ်တွေရဲ့ PDF တွေရဲ့တော်လှန်တိုက်ခိုက်မှုတွေကရှင်သန်နေရတာဖြစ်တယ်သူတို့နဲ့ချိတ်ဆက်ထားနိုင်တဲ့နေရာတွေကအဲနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းတယ်ဆိုတာကိုတွေ့ရပါတယ်ဗျဟု
တ်ကဲ့အဲ့ဒီတော့ဒီမေဂျာ NUCC ပြည်သူ့ထုတ်တော်ကုစားပြုကော်မတီကဒါဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေအဲ့ဒီဖွဲ့စည်းရလည်းပဲသူတို့ပြည်ညင်ပညာရေးဆွဲမဲ့ဆက်တဲ့ဖြစ်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြောကြောလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအသေးစိတ်ကြောထားပါတော့အဲ့တော့သူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုတော့သူတို့ပြောကြပါတယ်ဆိုတော့သူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါစခင်ဗျာပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအလားလားကောင်းနေလို့ပြောမလား
အဲသူတို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းသင်္ကန်းကော်မတီလားကောင်စီလားမသိအဲအဲဒီအဖွဲ့ကတော့သူတို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ခွဲနဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတယ်နောက် CRPH တို့တော့ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်내နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေအဲ CDM လောက်တဲ့ဝန်ထမ်းနေစသဖြင့်ပေါ့လေအဲ့ဒါလိုအမျိုးသား5မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်အဲ့ထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာ7ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အတိအကျနဲ့ပါတာက3ဖွဲ့ပဲရှိရင် KNU ရဲ့ကြရင်ဒီရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေ
။
ဟုတ်။ဇနက်ဖွဲ့စည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းအမြန်ကောင်စီအနေနဲ့တက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နယ်မြေဒေသအခြေအနေပထွေအနေထားကြောင်းမလို့ရုပ်စာကိုပုံမှန်လင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်။ဆိုတော့ဟိုခမန်းကြည့်ရတာကပုံမှန်လင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြေညာကြပဲနဲ့အဲဒီပုံကိုယ်တွေလွတ်ကြတဲ့အခါမှာလဲခုနပြောသလိုဒုတိယဒဏ်အဆင့်တတိယဒဏ်အဆင့်ပုံကိုယ်တွေနဲ့တက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့အဲ့ဒီအခြေအနေကိုခံမှန်းကြည့်လိုက်တော့အဲ NUCC မှာရောနာဇာကလုပ်တဲ့ငင်းကြီးဆွေးနွေးပွဲတွေမှာရောအရင်သားလက်လက်ကိုင်အဖွဲ့အစည်းတွေကတက်တက်ကြွကြွနဲ့ပြက်ပြက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူး။ဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ
်စီအနာရှင်နဲ့ဆွေးနွေးရတာတဲ့ပြည်သူလူထုရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့ဆွေးနွေးရတာပိုကောင်းတာပေါ့ဗျာဒါကတော့ပိုပြီးထိရောက်မှုရှိရဲဆိုတာသူတို့လည်းသိကြမှာပါဒါပေမဲ့ NLD ကပုဂ္ဂိုလ်တချို့ကတိုင်းရင်းသားပါတီတို့တိုင်းရင်းသားပါတီတို့အစည်းအဝေးမပြုနိုင်ဘူးသူတို့ဒေသရင်းပါတီတို့ပါခေါ်မယ်အာကျွန်တော်စီမလည်းပဲတိုင်းရင်းသားတွေပါတာပဲဆိုတာပြောခဲ့တာကိုဥယျာဉ်ထုံးလင်းမှတ်မိမယ်ထင်ပါတယ်အဲ့ဒါဆိုတော့အဲ့ဒီလိုသဘောထားမျိုးကြောင့်တိုင်းရင်းသားတွေတချို့ကအမြင်မကြည့်ခဲ့တာလည်းတွေ့ရတယ်။ဆိုတော့အခု NUCC ရဲ့လူရဟာ NLD ရဲ့သဘောထားတဲ့တိုင်းရင်းသားတွေလက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလား။ပိုရောက်လာနိုင်ပြီလား
။ဟုတ်ကဲ့။ဦးကျော်စန္ဒာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်။ဒီပြဿနာကတော့ရှိတယ်။အဲ့တော့အခုဆွေးနွေးပွဲမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကတက်တဲ့ကိုယ်စားလှယ်ကအဲ့ဒီကိစ္စကိုဟိုတစုံတစပြောသွားတာရှိတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ကလည်းတန်တရားတော့ရှိတာပေါ့နော်။တန်တရားရှိတယ်ဘယ်လောက်ထိဒီဖက်တွဲစနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်။အဲ့ဒါကျွန်တော်အနေနဲ့တော့ဟိုကုနာကူးတော်လန်တာပြောတဲ့အချက်လက်နဲ့ဆက်ဆက်ပြီးတော့အဲဒါကလည်းအချက်တစ်ချက်လို့မြင်ပါတယ်။မလုပ်နိုင်သေးတာကသူတို့လုပ်နေတဲ့ဒေါ်လာရေးရဲ့အလားအလာပေါ့နော်။အောင်ပွဲရနိုင်မှာတေချာရဲ့လားဆိုတဲ့ဟာပေါ့။အဲအဲ့ဒီအပေါ်မှာကတော့အဓိကဒီလိမ့်မယ်လို့ထင်တယ်။အဲ့တော့အောင်ပွဲရဖို့တေချာလေးလေး၊က တို့ပေါင်းစပ်မှုเนาะပူးပေါင်းမှုอ่ะပို့ပြီးတော့ဒီကက်တက်တာတာဖြစ်လာလေလေဖြစ်လာလိမ့်မယ်လို့ယူဆပါတယ
်သူကျော်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါမြမရေးတုံးသက်သူဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကြာတာပတိနေ့နနေခင်းအစီအစဉ်တွေကိုကျမတို့ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့လူဒုနဲ့ကျမရေးကိုကျမတို့နားဆင်ကြည့်ရှုကြရအောင်ပါ Medical check up ပြုလုပ်တဲ့နေရာမှာအသေးရောင်အတဝါဘီပိုးနဲ့စီပိုးတွေကိုထည့်သွင်းစစ်ဆေးခြင်းအဖြစ်အကျိုးကျေးဇူးများစေနိုင်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင
်ယောဂဖြစ်ရင်စစောစစ်စစ်သိရှိကုသနိုင်မှုအတွက် Medical check up ပြုလုပ်တဲ့နေရာမှာအသေးအောင်တဝါဘီဘိုးဆန်းသက်စစ်ဆေးမှုကိုထည့်သွင်းပြုလုပ်ကြလေရှိပါတယ်။မက်ဒီကယ်ချက်ကပ်ပြုလုပ်တဲ့အခါအသေးအောင်တဝါဘီဘိုးသာမကအသေးအောင်တဝါစီဘိုးကိုလည်းထည့်သွင်းဆန်းသက်စစ်ဆေးပေးမယ်ဆိုရင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်တိုင်းကအခုလိုပြောပါရစေ။အ
သေးအောင်တဝါဘိုးပါဆိုလို့ရှိရင်ဆရာတော်အုပ်စုနှစ်စုခွဲထားတာပေါ့နော်။တခုကအခုဆရာတို့ရှေ့မှာပြောခဲ့တဲ့အသေးအောင်တဝါဘီဘိုးနဲ့စီဘိုးကတော့အုပ်စုဖြစ်တယ်။နောက်တစ်အုပ်စုကတော့အသေးအောင်တဝါအေဘိုးနဲ့အီဘိုးဆိုပြီးရှိတယ်။အဲ့တော့လူတွေကအသေးအောင်လဲဆိုရင်အသေးအောင်သားဝါဆိုပြီးတွဲပြီးတော့ဆရာတို့ကမှတ်သားထားလေးရှိရပေါ့နော်အဲ့ဒီခါမှာဒီအသေးအသားဝါတဲ့ဒီအသေးအောင်ယောဂမျိုးစားရတာတော့အသေးအောင်သားဝါအေပိုးနဲ့အီပိုးကအသေးအောင်သားဝါဖြစ်စီဘူးဆရာတို့အသေးကင်ဆာဖြစ်စီတဲ့အသေးအောင်သားဝါဘီပိုးနဲ့စီပိုးကတော့တဲ့အသေးအသားဝါတာမဖြစ်ဘူးတဲ့မျက်စိလည်းမဝါဘူးတဲ့နော်ခန္ဓာကိုယ်ထဲမှာပိုးရှိနေပြီးတော့အသေးထိခိုက်မှာပဲတည်ကြတာတဲ့အဲ့တော့ဒီဘိုးစီကိုရှိတဲ့လူတွေပြောလိုက်ဟာကျွန်တော်ငငယ်တော့အသေးအောင်သားပါလဲမဖြစ်ဘူး။ဘာဖြစ်လို့ဒီဘိုးစီနေရလဲ။ဘာဘိုးဘာလို့စီဘိုးရှိနေရလဲပေါ့နော်။အဲ့တော့ဒီဘိုးစီဘိုးရဲ့သဘောသဘာဝကကသူကအသေးထဲမှာနေတယ်။အသေးကိုတဖြည်းဖြည်းချင်းထိခိုက်တယ်။ချက်ချင်းကြီးရောင်ပြီးအသေးဝါအသားဝါတဲ့အစင်တီရောက်အောင်ချက်ချင်းဒုက္ခပေးတဲ့ယောဂပုံမျိုးစားမဟုတ်ဘူး။ဒါဆိုဒီဘိုးစီဘိုးရှိတောင်းဆရာတို့ကဒါကြောင့်မလို့သွေးထဲမှာကစစ်ဆေးမှာပဲဆရာတို့ကသိရှိနိုင်ပေါ့နော်။ယောဂလက္ခဏာမပြပဲနဲ့သွေးထဲမှာရှိဒါကြောင့်လို့ဆရာတို့က medical check up ဆိုပြီးတော့ယောဂလက္ခဏာမရှိခင်မှာဘယ်ယောဂတွေရှိနေသလဲဆိုတာကိုတိုးတင်းစစ်ဆေးတဲ့ medical check up မှာဆရာတို့ကဘီပိုးနဲ့စီပိုးကအများစုမှာတော့ထည့်သွင်းထားတာရှိပါတယ်။เนาะအဲ့တော့ဒီ medical check up လုပ်တဲ့ဒါမဲ့ဟိုလုပ်လို့ရှိတဲ့လူပေါ့เนาะလုပ်တဲ့လူရဲ့ရာဂိုင်နှုန်းကိုဆရာတို့ကတနိုင်ငံလုံးလူဦးရေနဲ့ပြန်ပြီးတော့ကြည့်မယ်ဆိုရင် medical check up လုပ်တဲ့လူကြီးကတော့နည်းနေပါသေးတယ်ပေါ့เนาะတစ်ကတော့ကုန်ကျစရိတ်များတာရဲ့တစ်ခုကတော့ဒီmedical check up လုပ်ခြင်းအပြင်ရရှိမဲ့အကျိုးကျေးဇူးတွေကိုတေချာမသိတာပေါ့နော်တကယ်ပြီးပတ်စံရှိရင်တောင်မှအဲ medical check up လုပ်တာဒုက္ခတွေ့သွားရင်ဒုက္ခပဲနော်မစစ်သေးဘူးငယ်သေးတယ်အဲ့တော့စသည်အပြင်အကြောင်းမျိုးမျိုးနဲ့မစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်သူတို့ကြတော့အသိပညာရှိလာတယ် medical check up လုပ်တာကောင်းလဲဆိုတာသိတယ်တော့သူကလုပ်ပါပေါ့ဒါမဲ့တချို့လလန်းမမီတဲ့သူတွေလည်းရှိနိုင်တယ်ပေါ့နော်ကျန်တဲ့ဇာဝန်တွေရေဦးစားပေးနေရတဲ့ခါမှာဒီစေကုသရေးနဲ့စေကုသရေးအတွက်တော့ဖြစ်မှာပဲခုမယ်ပေါ့နော်မဖြစ်ခင်တော့ပတ်စံကြိုပြီးတော့မကုန်ကျင်တဲ့လူအုပ်စုတွေရှိတယ်ပေါ့เนาะဆိုတော့သူတို့အတွက်ကိုတော့ဆရာတို့အသိဉာဏ်အသိပညာပေးရမယ်လိုအပ်လို့ရှိရင်ဆရာတို့ကဒီကုန်ကျစရိတ်နည်းနည်းနဲ့စစ်ဆေးနိုင်အောင်လို့ဆောင်ရွက်ပေးနိုင်တယ်ဆိုရင်တော့သူတို့အတွက်လည်းအကျိုးများမှာဖြစ်ပါတယ်ပေါ့เน
า
ะ
အသေးအောင်တော့ဗီဘိုကူးဆက်ခံထားရခြင်းမရှိဘူးလို့သိရပြီဆိုရင်ဗီဘိုကာဝယ်ဆေးထိုးပြီးအချိန်မီကာဝယ်ထားလို့ရပါတယ်အသေးအောင်တော့စီပိုးအတွက်ကာဝယ်ဆေးမရှိသေးဘူးဆိုပေမဲ့စီပိုးကူးဆက်ခံရပြီလို့စောစောစစ်စစ်ဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ။အ
သေးအောင်တော့နဲ့ဗီဘိုနဲ့စီပိုးကပြန်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင် medical check up ဒီကျန်းမာရေးစစ်စစ်မှုလုံတိုင်းလုံတိုင်းမှာပါဝင်ရပါမယ်။သူသဖြင့်လူငယ်တွေမှာလည်းပါရပါမယ်။ဘာလို့လဲဆိုရင်အသေးအောင်သားကဘီပိုးမရှိသေးဘူးဆိုရင်ဆရာကဘီပိုးကာဝယ်ဆေးထိုးဖို့လိုအပ်ပါတယ်။အသေးအောင်သားကစီပိုးတွေးခဲ့လို့ရှိရင်ကုသပျောက်ကင်းနိုင်တဲ့အတွက်အခုချိန်မှာဆရာတို့ကစီပိုးလည်းစစ်ပါလို့ပြောခဲ့လို့ရတယ်ပေါ့နော်။တော့လူငယ်တဲ့နော်20တုန်းကဆိုရင်ဆရာတို့ကအသေးအောင်သားကစီပိုးဆရာတို့ကပျောက်အောင်ကုသလို့မရတဲ့အခါမှာကျတော့စစ်ပြီးတွေးဘာလို့မှလည်းဘာမှလည်းလုံးမရဘူးဆိုပြီးတော့မစစ်ကြတဲ့သူတွေလည်းရှိတယ်။တချို့ company medical check up package တွေမှာအသေးအောင်သားကစီပိုးမပါဘဲနဲ့ဒီဘိုးကိုပဲစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်ကုမ္ပဏီချို့လည်းရှိတယ်ပေါ့အခုနောက်ပိုင်းမှာတော့မြေသူမဆိုသည် medical check up လုပ်မယ်ဆိုရင် BOC ရောစစ်ဆေးမှုတက်ပါတယ်တွေးခဲ့လို့ရှိရင်လည်းနှစ်ခုလုံးကိုဆက်ပြီးတော့မဆိုးသွားအောင်ကုသတဲ့နည်းတွေရှိတဲ့အတွက်ကြောင့်မြေသူမဆိုမစစ်ရသေးဘူးဆိုရင် B နဲ့ C နဲ့စစ်ပါ B ဘိုးမရှိဘူးဆိုရင်ကာဝယ်စေးထိုးပါ C ဘိုးမရှိရင်ကိုယ်တွယ်တဲထိခိုက်မှုအန္တရာယ်နေတယ်ဒါဟုဆက်လက်စောင့်ထေးရမယ် C ဘိုးမဝင်အောင်ကာဝယ်တဲ့နည်းစနစ်တွေကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတဲရောင်သားက B ဘိုး C ဘိုးနှစ်ခုကြောင်းเนาะကိုယ့်ရဲ့တဲထိခိုက်မှုကာဝယ်သွားနိုင်မှာဖြစ်ပါ
Medical check up ပြုလုပ်တဲ့နေရာမှာအသေးအောင်တော့ဘီပိုးနဲ့စီပိုးတွေကိုထည့်သွင်းစစ်ဆေးခြင်းအပြင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒါကတော့ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာတာပရင်းနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိတင်ဆက်နေပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့တချိန်ကအာရှရဲ့အဆင့်၁ခေါက်သီးသမားနဲ့ Asian Tour ခေါက်သီးပြိုင်ပွဲတွေရဲ့ဥက္ကဋ္ဌကြည်လဟန်ရဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါရရှင်
အာရှခေါက်သီးပြိုင်ပွဲတွေမှာတချိန်ကနံပါတ်၁ကစားသမားဖြစ်ခဲ့တဲ့မြန်မာနိုင်ငံကနာမည်ကြီးကောက်သီးသမားချီလာဟန်ကွယ်လွန်သွားပြီဖြစ်ပါတယ်။ဦးချီလာဟန်ဟာစင်ကာပူနိုင်ငံမှာဖေဖော်ဝါရီ19ရက်နေ့စနေနေ့ကဒေသစံတော်ချိန်3နာရီခွဲလောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဟာကင်ဆာရောဂါကိုကုသနေရင်းနဲ့တခြားနောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်62နှစ်ရှိဖြစ်ပါတယ်။1980နဲ့80ပြည့်လို့နှစ်တွေအတွင်းမြန်မာနိုင်ငံကထွက်ပေါ်ခဲ့တဲ့နာမည်ကြီးကောက်သီးသမားတွေထဲမှာကြီလာဟန်လည်းတဦးပါဝင်ဖြစ်ပြီးတော့အဲ့ဒီအချိန်ကမြအေးမောင်ပြုံးနေဝမြင့်ဇော်မိုးနဲ့ကြီလာဟန်တို့ဟာမြန်မာကောက်သီးလောကရဲ့နာမည်ကြီးအကြော်မော်တွေဖြစ်ကြပါတယ်ဒီထဲမှာအထူးထူးခြားခြားကြီလာဟန်ကတော့ကျေးဇာကောက်သီးသမားအဖြစ်နဲ့ပရိုလိုင်းကိုပြောင်းပြီးပြည်ပမှာထွက်ကစားတဲ့သူတစ်ယောက်လည်းဖြစ်ပါတယ်ရှေးတောင်အာရှနဲ့အာရှအပါဝင်နိုင်ငံကပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အာရှပြိုင်ပွဲတွေမှာတော့အောင်မြင်မှုတွေရခဲ့သူဖြစ်ပါတယ်1980ပြည်လုံးနှစ်တွေအတွင်းဥရောပနဲ့ဩစတြေးလျဘက်ကပြိုင်ပွဲတွေမှာအာရှကကစားတဲ့သူဆိုလို့အဲ့ဒီအချိန်ကကြီလာဟန်တယောက်တည်းရှိခဲ့တာဖြစ်ပါတယ်ကြီလာကစားသမားအဖြစ်နဲ့ကမ္ဘာတဝန်းကပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အချိန်အတော်များများကိုတော့အာရှနဲ့ဩစတြေးလျကပြိုင်ပွဲတွေမှာကစားခဲ့တာဖြစ်ပါတယ်1980ကနေ2004ခုနှစ်အထိခေါက်သီးကစားသမားအဖြစ်နဲ့ပြိုင်ပွဲတွေဝင်ကစားခဲ့ပြီးမြန်မာနိုင်ငံအတွက်လည်းခေါက်သီးကမ္ဘာဖလားလို့ဆိုရမယ်နိုင်ငံလိုက်ပြိုင်ပွဲမှာ၅ချိန်ကိုစားပြုပြီးတော့ကစားခဲ့သူဖြစ်ပါတယ်။ကြီးစားကစားသမားတယောက်အဖြစ်နဲ့25နှစ်ကြာကစားခဲ့တဲ့ကာလအတွင်းမှာတော့သူဟာအရှိတောင်အာရှနဲ့အာရှကနိုင်ငံကပြိုင်ပွဲတွေမှာ12ချိန်ဘူးဆွဲခဲ့ပါတယ်။ဒီထဲမှာအထင်ရှားဆုံးအောင်မြင်မှုကတော့1994ခုနှစ်စင်ကာပူ Open မှာဘူးဆွဲခဲ့တာနဲ့1999ခုနှစ်က Volvo China Open ကိုဘူးဆွဲတာတွေဖြစ်ပါတယ်။ကြီးလာဟန်က1999ခုနှစ်က Volvo China Open ကိုဘူးဆွဲပြီးတဲ့နောက်မှာတော့အာရှမှာနံပါတ်၁ကစားသမားဖြစ်လာခဲ့ပါတယ်စင်ကာပူ Open ကိုကြီးလာဟန်အပြင်မြန်မာနိုင်ငံသားတွေကနောက်ထပ်အနိုင်ရဘူးတဲ့သူတွေကတော့မြအေးနဲ့ဇော်မိုးတို့ဖြစ်ပြီးတော့မြအေးက1981ခုနှစ်နဲ့ဇော်မိုးက1998မှာအနိုင်ရခဲ့တာပါ2000ခုနှစ်ကတော့ကြီးလာဟန်ဟာကမ္ဘာကျော် St Andrews Square မှာကျင်းပခဲ့တဲ့ British Open ဂေါက်သီးပြိုင်ပွဲနဲ့ Spain နိုင်ငံမှာကျင်းပခဲ့တဲ့ WGC World Golf Championship ပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်WGC ပြိုင်ပွဲမှာတော့၄ရက်စလုံးကစားခွင့်ရခဲ့ပြီးမြဲ British Open မှာတော့၂ရက်ပဲကစားလိုက်ရပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။အဲ့ဒီအချိန်က St Andrews Square မှာပထမဆုံးရိုက်ရတဲ့ရိုက်ချက်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့က Johnny Walker Classic ကောက်သီးပြိုင်ပွဲမှာကမ္ဘာကျော် Tiger Woods နဲ့အတူတွဲပြီးတော့ပထမဆုံးရိုက်ရတဲ့ရိုက်ချက်တွေကသူ့ရဲ့ကစားသမားသက်တမ်းတစ်လျှောက်မှာစိတ်အလုံရှားဆုံးအချိန်တွေဖြစ်ခဲ့တယ်လို့မနစ်က The Golf House နဲ့ Interview မှာပြောခဲ့ပါတယ်။2004ခုနှစ်မှာတော့သူဟာပြိုင်ပွဲတွေကစားတာကနေအနားယူပြီးတဲ့နောက်2006မှာသူဟာ Asian Tour ပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ဒါကတော့သူ့အတွက်ကောက်သီးသမားတယောက်အနေနဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကြီးလာဟန်ဟာသူဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့တဲ့အချိန်တွင်အာရှပြိုင်ပွဲတွေကိုကမ္ဘာအဆင့်မီလာအောင်ကမ္ဘာအဆင့်ကိုတိုးနိုင်အောင်လုပ်နိုင်ခဲ့ပြီးတော့ကမ္ဘာကျော်ကောက်သီးသမားတွေအတော်များများဟာလည်း Asian Tour ပြိုင်ပွဲတွေကိုနောက်ပိုင်းမှာအတော်လေးဝင်ပြိုင်လာခဲ့ကြတာဖြစ်ပါတယ်။ကြီးလာဟန်ကွယ်လွန်သွားတဲ့ပုံမှာ Asian Tour ပြိုင်ပွဲတွေကလည်းဝန်ထဲကြောင်းပြောကြားထားပြီးတော့အခုလိုကြီးလာဟန်ကိုဆုံးရှုံးလိုက်ရတာဟာအာရှရဲ့အကောင်းဆုံးကောက်သီးသမားတွေထဲကတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်သလိုအာရှကောက်သီးလောကရဲ့အကောင်းဆုံးဦးဆောင်သူတွေထဲကတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့လည်းလက်ရှိ Asian Tour ပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းသက်ကပြောပါတယ် Dabian the Chinga Uyoba Rider Cup attain a thing on the Hong Thomas Biongale, Gila Hanquelon Dora Ha, Lomes same Gonzia, the name Chibido, Gila Han, Camilla, Gombone, Gila Hanet, two Gaudi Johnny, Biosu, Sunigarigu, a Mediani, my Pijau, a Gulu Quelon Dora Ha, they go, Solon Bido, Nyanzo, and now you borrowed the Nagin Sovio, 2 year Twitter, my Yitabare. Dabian Uyoba, PGA, two Gaudi, Bamberi, Muzan, Yashijo, Kit Pelegale. ကျွန်တော်တို့ခေါဒီလောကအတွက်အများကြီးအကျိုးပြုနိုင်ခဲ့တဲ့သူတယောက်ဖြစ်သလိုမိတ်ဆွေကောင်းတယောက်လည်းဖြစ်ပြီးသူကိုဆုံးရှုံးလိုက်ရတဲ့အတွက်ကျွန်တော်တို့အလွန်ပဲဝမ်းနည်းမိတယ်ဆိုပြီးတော့ဥရောပပီဂျီတိုးအဖွဲ့ကစားပြောကြားထားပါတယ်ဒီလဟာဆယ်နှစ်တာကလေးကဂျေဇာခေါဒီသမားတယောက်ဖြစ်ချင်ခဲ့သူဖြစ်ပြီးတော့လူငယ်တွေကိုလည်းခေါဒီကစားတာကိုဖွံ့ဖြိုးတိုးတက်စေချင်သူဖြစ်ပါတယ်အ Future Championship Award ဆိုတဲ့ပြိုင်ပွဲကိုလည်းလှူဆောင်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရင်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါရှင်။VOA American အသံနဲ့လွတ်လပ်တဲ့အာရှအသံ RFA ကိုပူးပေါင်းပြီးတော့လူထုမိတ်ဆွေ24နာရီအစီအစဉ်ကိုလည်းတင်ဆက်နေပါဗျ။အခုကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်း1နာရီအစီအစဉ်ကိုတော့မနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညာလိုင်းဒိုမီတာ25 kHz 11823ညာလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ထုတ်လွှင့်နေပါဗျ။အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင်။
ဂရင်းဘော်ရုရှားကစီးရီးယားဘီအားပင်းနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကနေတဘာဝတန်းငွေတင်ပို့မဲ့ Nord Stream 2 pipeline စီမံကိန်းအပေါ်ပိတ်ဆို့ဒဏ်ခိုက်အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။ pipeline စီမံကိန်းလုပ်ကန်နေတဲ့ကုမ္ပဏီနဲ့အမှုဆောင်အရာရှိတွေအပေါ်အရေးယူဒဏ်ခတ်လိုက်ကြောင်းဗုဒ္ဓဟူးနေ့မှာပဲသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ American အပါအဝင်အနောက်နိုင်ငံတွေရဲ့ရုရှားပေါ်ပိတ်ဆို့ရေးယူမှုတွေကိုတော့ဗုဒ္ဓဟူးနေ့မှာပဲ Ukraine အစိုးရကကြိုဆိုလိုက်ပါတယ်။ Ukraine နိုင်ငံအရှေ့ပိုင်းက Donetsk နဲ့ Luhansk ဒေသတွေကိုကျူးကျော်သိမ်းပိုက်တဲ့ရုရှားသမ္မတ Vladimir Putin ရဲ့လှုပ်ရှားဟာဒီမိုကရေစီကိုတိုက်ခိုက်တဲ့လှုပ်ရှားအဖြစ် American ထိပ်တန်းလွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်။ဒီနေ့ဒီအချိန်ဒီလိုခေတ်ကြီးတဲမှာတိုင်းပြည်တစ်ပြည်ကိုဖိနှိပ်တဲ့အာဏာရှင်ဝင်ရောက်ကျူးကျော်တာကိုမြင်ရတာဟာမယုံနိုင်လောက်စရာပါပဲ2016ခုနှစ်တုန်းကအမေရိကန်ဒီမိုကရေစီကိုတိုက်ခိုက်ခဲ့တာလေဒီအာဏာရှင်ပါပဲလို့ရုရှားသမ္မတပူတင်ကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တာကိုရည်ညွှန်းပြီးဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုခဲ့ပါတယ်ဥရောပသမ္မတကတော့နိုင်ငံတကာဥပဒေချုပ်ပေါက်ပြီးယူကရိန်းရဲ့အကျုပ်စာအာဏာကိုထိပါစေဖို့မဲပေးခဲ့တဲ့ရုရှားလွှတ်တော်အမတ်352ဦးအပါအဝင်အခြားလူပုဂ္ဂိုလ်28ယောက်နဲ့ကုမ္ပဏီတွေကိုဒဏ်ခတ်ရေးယူသွားဖို့သဘောတူခဲ့တယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဇက်ဘိုရယ်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ
်။ကုဆောင်မို့ကြပါရှင်။သတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့ဒီကြာသပတေးနေ့နည်းနခင်အစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းရဲ့ဒီညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Zubel El Tayeb ပါရှင်VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လွှားကသောတာရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကြေကွာပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.